မြန်မာနိုင်ငံရခိုင်ပြည်နယ်ကနေတရုတ်နိုင်ငံယူနန်ပြည်နယ်ထိမြန်မာနိုင်ငံထဲမှာမိုင်900နီးပါးအရှိဖြတ်ပြီးဖောက်လုတဲ့ရေနံနဲ့တဘာဝဓာတ်ငွေပိုက်လိုင်းဟာအပြီးသတ်တော်မှာဖြစ်ပါတယ်။ဒါပေမဲ့ဒေသခံတွေကတော့ဒီပိုက်လိုင်းနဲ့ပတ်သက်ပြီးတေးသေးချာချာမသိကြသေးပါဘူး။ဒီတစ်ပတ်မှာတော့ဒီကြီးမားရှည်လျားတဲ့ဓာတ်ငွေပိုက်လိုင်းရဲ့အခြေအနေနဲ့ပိုက်လိုင်းတစ်လျှောက်မှာတွေ့ရတဲ့တဘာဝနဲ့ပတ်ဝန်းကျင်ထိခိုက်မှုတွေနဲ့ပတ်သက်ပြီးရွှေတဘာဝဓာတ်ငွေပိုက်လိုင်းစောင့်ကြည့်ရေးအဖွဲ့တာဝန်ခံကိုဝန်းအောင်ကပြောပြပေးမှာပါ။
ခိုင်ကနေပေါ်တော့ကျွန်တော်ဒီတရုတ်နယ်စပ်ထိပြတမ်းတော့ရဲ့ဒီရေနံနံသဘာဝတံငွေပိုင်းတစ်ချောင်းလုံးမှာတော့သူတစ်ဖြင့်အဓိကခံရတာကတော့ဒီဒေသခံတောင်ကုန်းကသမားတွေပေါ့နော်ကျွန်တော်ဒီပိုင်းတစ်ချောင်းလုံးတည်နေတဲ့နေရာတွေမှာဒီအပေါ်ရင်လောက်ဒီလိုပြောလို့ရတာပေါ့နော်လောက်ရတဲ့ကတော့ဒီတော်ရုံတန်ရုံသမန်မျက်စိနဲ့ကြည့်လိုက်လုံးဝကိုကျွန်တော်သေချာမှုနေမရှိတဲ့တော့အငဲတကာဆန်ရှင်ဆန်နှုံးနဲ့မကိုက်ညီတဲ့ဟာတွေကိုတွေ့ရတယ်တော့သိမကြသိခင်ကပဲသူတို့ဒီပိုင်းလိုင်းစတဲ့နေရာတွေမှာဒီချမ်းပြတ်ထက်မှာရောကျွန်မြန်မာနိုင်ငံအလေးထက်မှာရောယူဆိတ်မှုတွေနောက်ပိုင်းလိုင်းတွေတချို့နေရာတွေမှာပေါက်ပြင်းနေတဲ့ဟာတွေတရားတော့အဲ့ဒီဟာတွေကဒီစီမံကိန်းပြီးတဲ့နောက်ပိုင်းမှာတော်တော်လေးကိုကျင်းစားပြရပေါ့နော်အလေးအများတွေတော့ပြောလို့ရတာပေါ့
ခုလောလောဆယ်မျက်စိနဲ့မြင်နေရတဲ့အနေအထားမှာပိုက်လိုင်းရဲ့ကြီးမားမှုပေါ့နော်အခြေဘလောက်လောက်တူးတာတွေ့လဲဘလို့အခြေအနေတွေရှိလဲပြောပြပေးပါ
โอเคပိုင်းလိုင်းရဲ့အခြေအဝန်းကတော့သူတို့ပြောပေါ့နော်တချို့နေရာတွေမှာကျတော့ကျွန်တော်မီတာ100ရှိမယ်တချို့နေရာတွေမှာကျတော့မီတာ30ရှိမယ်ဒါပေမဲ့အစ်ဒီပိုင်းလိုင်းတည်ဆောက်တဲ့နေရာတွေမှာဒီသမန်ထားတဲ့သူတို့ပြောဆိုထားတဲ့အတိုင်းအတာတစ်ခုတည်းပို့ပြီးတော့ကြီးကြီးပြင်းပြင်းလှုပ်ဆောင်တော့တာကိုတွေ့ရတယ်ပိုင်းလိုင်းတချို့နေရာတွေမှာကျတော့ကျွန်တော်ဒီမြေအောက်ကိုမြုပ်ထားတာမျိုးတွေတွေ့ရသလိုတချို့နေရာတွေမှာကျတော့လေကျွန်တော်မြေပေါ်ကိုဖြတ်ဖက်မိတော့တော့အောင်မျိုးတွေတွေ့ရတယ်လေပိုင်းလိုင်းဒီကမြေလူ့ပြည်နေရာတွေမှာအနည်းဆုံးကသူတို့က3မီတာမြုပ်ပြီးတော့ပြုံးတယ်တချို့နေရာတွေမှာကျတော့ကျွန်တော်အပေါ်ရန်လေးပဲပေါ့နော်တကယ်ကြော်ကြော်လေးတကယ်ကြော်ကြော်လေးအဲ့လိုနဲ့လုပ်ပြီးတော့တိဆောက်ထားတာမျိုးတွေတွေ့ရတယ်ခင်ဗျအဲ့ဒါတွေကိုတချင်းအဖြစ်ဒီပတ်ခင်တဲ့နဲ့လေအမတန်ကိုစိုးရိမ်မှုတွေဖြစ်ပေါ်လျက်ရှိပြောလို့ရတာပေါ့
ဒီပိုင်းလိုင်းကသူ့ရဲ့ project က3ခုရှိတယ်လို့သိရပါတယ်ပထမဒန်းငွေနောက်တစ်ခုကရေနံနောက်တစ်ခုကယထာလန်းဖောက်မယ်လို့ပြောပါတယ်ခုကိုဝမ်းအောင်ဘဲဒေတာမှာတွားပြီးတော့ဒီပိုင်းလိုင်းကိုစစ်ဆေးကြည့်ခဲ့တာလေအဲ့ဒါသိကြလို့ပါ
ပိုင်းလိုင်းဒီဆောက်တဲ့နေရာတွေမှာတော့ကျွန်တော်ကိုယ်တိုင်ကိုရောက်တော့ပြီးရလိမ့်လာဖြစ်တယ်ကတော့ရခိုင်ရောမြန်မာနိုင်ငံကလေးပိုင်းရောဒီရှမ်းပြည်ဘက်မှာပေါ့နော်။အဲကျွန်တော်တို့တရုတ်မြန်မာရင်းနှင်းတဲ့သဘောအတိုင်းဝင်ပိုင်းလိုင်းဆောင်ကြီးကော်မတီဒီနဲ့တွေ့ပြီးတဲ့လူတွေနဲ့တစ်ခုမှနေရာဒေသပေါင်းစုံပေါ့နော်။ကျွန်တော်တို့ဒီသဘာဝပတ်ဝန်းကျင်ပြည်စုံမှုရောတော့တွေပါရခုတ်တာတွေနောက်လူခွင့်ရင်းချုပ်ဖောက်တာမျိုးတွေရဲ့နောက်စစ်တပ်ကတိုးချပြီးတော့အဲ့ဒီမှာနေထိုင်နေတဲ့လက်နက်ကန်တိုင်းရင်းသားအဖွဲ့တွေနဲ့ပဋိပက္ခပေါ်တဲ့ဟာတွေရဲ့နောက်အဲ့ဒီမှာရှိတဲ့လူတွေကိုတရားအာဏာမှမောင်းထုတ်ဖိခိုင်းတာမျိုးတွေအဲ့ဒီဟာတွေကတော့ဆက်တိုက်ဖြစ်ပေါ်လေရှိတယ်လို့ကြေလို့ရတာပေါ့ခင်ဗျာနောက်တစ်ခုကဒီအဲ့ဒီဟာနဲ့ပတ်သက်ပြီးတော့ဒီ2010ဒီဇင်ဘာကလေးကတရုတ်အနေနဲ့အမြန်အထားလန်တစ်ခုတည်ဆောက်မယ်ဆိုပြီးတော့နောက်လမူးစာရှင်တော့တစ်ခုထုတ်ခဲ့တာရှိတယ်2017ဖေဖော်ဝါရီမှာကျတော့ကောင်တဲ့ဖော်မတ်လုပ်မယ်ဆိုပြီးတော့ကျုပ်ပဲနေတာတွေတည်ရတာပေါ့နော်အဲ့ဒီထားလန်ရဲ့ရင်းနှီးမြှုပ်နှံမှုတန်ဖိုးကလည်းကျွန်တော်အမေရိကန်ဒေါ်လာဘီလီယံနဲ့ပြည့်ပြောဆိုတော့ဒီမတန်ကိုကြီးမားတဲ့နိုင်ငံတစ်ခုလို့ထည့်ပြီးတော့ကျွန်တော်တို့တွေ့ရှိရတာပေါ့မှာ
အခုရခိုင်ပြည်နယ်ထဲမှာတဘာဝပတ်ဝန်းကျင်ပျက်စီးမှုအခြေအနေဘယ်လိုပုံစံနဲ့ရှိနေပါလဲပြောပြပေးပါ
တဘာဝပတ်ဝန်းကျင်ပျက်စီးမှုအနေထားတစ်ခုမှာတော့ပြည်ကြကြသူတို့အနေနဲ့လေ့လာဆင်းသင့်မှုကိုသင်ကြားထားတာလည်းမရှိဘူးကျွန်တော်တို့အနေနဲ့သိရတာကတော့ဒီတန်တာကျောက်တန်းကြီးတွေနောက်ပင်လယ်အောက်မှာရှိတဲ့တချို့ရင်းနှီးနာပြည်ဟာရီကိုမိုင်းခွင်းနေတဲ့နေရာတွေမှာတော်တော်လေးပျက်စီးသွားတယ်ကိုတွေ့ရတယ်တချို့ဒီရခိုင်ကနေမကွေးဖက်ကိုဖြစ်တဲ့ဟာတွေမှာလည်းတဘာဝပတ်ဝန်းကျင်ဆင်းသင့်မှုကိုသေချာမလုပ်ပဲနဲ့တနန္ထရနေရာဒေသထက်ပို့ပြီးတော့သူတို့အနေနဲ့လောက်တာမျိုးတွေတွေ့ရတယ
်။ဟုတ်ကဲ့။ဟိုအစပိုင်းရခိုင်ပြည်နယ်ကနေပြီးတော့မြန်မာနိုင်ငံရဲ့ဟိုအဆုံးဘက်တရုတ်နယ်စပ်အထိကိုကိုဝန်းအောင်လို့ကသွားခဲ့တယ်ဆိုတော့ပိုင်းလိုက်ပိုင်းလိုက်ခွဲပြီးပြောပြပေးပါ။ရခိုင်ပြည်နယ်ထဲမှာစိုးရင်စရာအခြေအနေရဲ့အလဲပိုင်းဒေသရဲ့ဆော့ဆော့ရှမ်းပြည်နယ်ဒေသဒီတရုတ်နယ်စပ်နဲ့နီးတဲ့နေရာအထိရောက်တယ်။အဲ့ပိုင်းသုံးပိုင်းခွဲပြီးတော့ကိုဝမ်းလို့အဖွဲကတွေ့ရှိရတဲ့ဒီပိုက်လိုင်းရဲ့အန်တီရဲဖြစ်နိုင်တဲ့အနေအထားလေးတွေနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ဒီခိုင်ဖက်မှာတော့ဂျီမန်ကြီးနေကဂျီရင်းနှန်းတဲ့ဘဝတငွေအပြင်ပေါ့နော်ပင်လေရင်းနဲ့စိတ်ကင်ကိုတိုးရှိပြီးတော့လုပ်ကန်နေတာတော့ကျွန်တော်တွေ့ရပဲနောက်တစ်ခုကကျွန်တော်ဒီပြီးခဲ့တဲ့နှစ်နှစ်လောက်ကပေါ့နော် City Group ကနေပြီးတော့စတင်ပြီးတော့ကွန်တင်ပေါ်ခဲ့တဲ့အထူးစီးပွားရေးဆုံးနေရာတွေမှာတချို့ဆန်ရှင်ဆန်ညွှန်းရှိတဲ့ကျွန်တော်ဒီဂျပန်နိုင်ငံလူကုမဏီကြီးတွေအစားထိုးလုပ်ကန်ဖို့အတွက်လေ့လာဆင်းသင့်မှုတွေလုပ်နေတာကိုတွေ့ရှိရတယ်ရင်းနှန်းတဲ့ဘဝတငွေဂျီမန်ကြီးမှာတော့သူတို့ဖြစ်တော့ဒေသခံတွေခံရတာလျော်နေသိပိုက်မှုပေါ့နော်မီယိုဖလာလက္ခဏာသောက်တဲ့အခွင့်အလမ်းတွေရဲ့တော့တမန်ဝင်ကြောင့်လေအိဒီဟာတွေဖြစ်ပြီးဆုံးရှုံးသွားတာတွေကတော့ဘယ်လိုမှအစားထိုးလို့မရဘူးလို့ပြောလို့ရတယ်ခင်ဗျာ ကျွန်တော်တို့နိုင်ငံမှာသူနည်းညံသာမှုမရှိတော့အဲ့မြန်မာရင်းနှီးမြန်သာပေါ်အတွင်း MOG နဲ့အဲ့ဒီဒေသမှာရှိတဲ့မြေစရင်ဌာနတွေကအကတိလိုက်စားမှုတွေအများဆုံးလို့ပြောလို့ရတာပေါ့အဲ့ဒါရခိုင်ဒေသတွေမှာဖြစ်နေတဲ့အနေအထားတခုပါဒါကြောင့်လို့ပါပဲဒီမကွေးတိုင်းအောက်ဖက်စကူးတို့နေရာဒီမီကန်တို့ဖက်မှာလေလေအမြင်သိပိုက်တာတွေနောက်သိခုတ်တာတွေဒီပိုင်းတိုင်းတစုတ်တဲ့နေရာတွေမှာဖြစ်နေတုံးပါပဲကျွန်တော်တို့ဒီချမ်းပြစ်ဖက်မှာကြာတော့ဒီလေအမြင်သိပိုက်မှုတွေအပောင်းဝင်လက်မှတ်ခံအဓိပ္ပာယ်တွေဆက်လက်ပြီးရှိနေစေလို့ကျွန်တော်တို့ပြောလို့ရပါတယ
်ပိုင်းလိုင်းဖက်သွားမဲ့နေရာတွေကဒေသခံတွေအနေနဲ့ပိုင်းလိုင်းရဲ့အန်ဒီယန်နဲ့ပတ်သက်ပြီးတော့အသိပညာဘယ်လောက်ရှိပြီလို့မြင်ရပါလဲရှင်
ဒီကုမ္ပဏီများပြောတာကတော့ဒေသခံတွေပုံမှန်သူတို့အနေနဲ့အသိပညာပေးလုပ်ငန်းတွေလုပ်ဆောင်တော့ပါမယ်လို့ပြောထားပေမဲ့ဖိုင်နန့်စ်စီမံကိန်းတည်ဆောက်လာတာအနည်းပေါင်းကျွန်တော်တို့2000ခုနှစ်ကစောက်တဲ့စီမံကိန်းစတာက2003လေးမှာစပြီးတော့တွေ့ရှိပြီးတော့တူပေါ်တာဆိုတော့ဒီကြားကာလမှာဒေသခံတွေပုံမှန်ဒီစီမံကိန်းကဘလို့အမျိုးအစားတွေဒီစီမံကိန်းကြောင့်ရမယ့်အကျိုးအမြတ်တွေဒီခိုင်းနေတာမှုတွေအခွင့်အမ်းတွေဒီစီမံကိန်းကြောင့်ဖြစ်ပေါ်လာနိုင်တဲ့အကောင်းဆုံးဆိုးကျိုးတွေကိုရှင်းလင်းတင်ပြတာမျိုးတွေကိုကျွန်တော်တို့မသိရဘူးခင်ဗျာအဲ့ဒါကတော့ဒီမှာကြီးမှာပါဝင်နေတဲ့ကိုရီးယားကုမ္ပဏီမျိုးရောအိန္ဒိယကုမ္ပဏီမျိုးရောတရုတ်ကုမ္ပဏီတခြားပါဝင်ပတ်သက်နေတဲ့ကုမ္ပဏီတွေနဲ့အင်တန်ကိုတာဝန်ကင်းမင်းတဲ့လုပ်ရတစ်ခုအနေနဲ့လို့ပဲကျွန်တော်ယူဆရခင်ဗ
ျဒီပိုင်လိုင်းကိုအဓိကတည်ဆောက်တာကဘယ်နိုင်ငံပါလဲ
ပိုင်လိုင်းကိုတည်ဆောက်တာကတော့တရုတ်နိုင်ငံကပေါ့နော်သူတို့ငါးစစ်တရခိုင်နှုန်းပါပါတယ်ရှင်လေးနိုင်ငံတွေကတော့ကျွန်တော်တရုတ်ကုမ္ပဏီပါဝင်ကိုရီးယားဒီကိုဂက်စ်နဲ့ဒီဟုကလည်းရှိရပါဝင်တယ်လို့ကျွန်တော်တွေ့ရတယ်နောက်အိန္ဒိယနိုင်ငံကဘန်ရှရိုင်းရဲ့ပါဝင်ကျွန်တော် MOG ကလည်းကျွန်တော်ရှိရတဲ့ဆုံးတစ်ခုတည်းပါဝင်ပြီးတော့တည်ဆောက်နေတာကိုသိရှိရပါတယ်ခင်ဗျအ
ခုဆိုနည်းနည်းပွင့်လင်းလာတဲ့အချိန်တွေမှာနောက်အလားအလာလေးနည်းနည်းပြောပြပေးပါ
တဆုံးတစ်ခုထိတော့ပွင့်လင်းလာတယ်လို့ပြောလို့ရပါမယ်လက်ရှိအစိုးရရဲ့အထူးငွေနေရာတွေမှာဒီဟာတွေကိုစနစ်တကျကင်တွင်နိုင်တဲ့အရေးချင်းပြည်မြင်တဲ့ရန်နေရာတွေနဲ့ငင်းစနစ်တွေကိုမတွေ့ရသေးဘူးခင်ဗျဒီစာချုပ်စာတဲ့နေရာငွေကြေးစီစင်းမှုတွေအကျိုးအမြတ်တွေအဋ္ဌကာတွေကိုပွင့်ပွင့်လင်းလင်းရှင်းလင်းတင်ပြထားတဲ့ကျွန်တော်ရန်နေရာမျိုးတွေတို့တယ်ခင်ဗျအဲ့ဒါကဒီဘက်ကနေတိခိုင်းနေတာမျိုးတွေ transmit ရတိုင်ကြားနိုင်တဲ့ကျွန်တော်ဒီ complete mechanism ပေါ့နော်။လည်းငါတကမ်းဖန်ရှင်ဆိုင်နှုန်းနဲ့ kait နေတဲ့ OECD complete mechanism နဲ့ဖြစ်ဖြစ်တခြားနိုင်ငံတွေမှာပြန်လည်ထားရဲတိုင်တင်းလို့ရတဲ့ means နဲ့ဒီကိုလေသူတို့အနေနဲ့လမ်းဖွင့်ပြဖို့လိုပါတယ်ခင်ဗျာ
။ကိုဝမ်းအောင်ရဲ့ပြောကြားချင်တယ်ပဲ။ဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်။